အမေရိကန်မှာရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ကအိမ်ယူရောအရာရှိချုပ်တာဝန်အတွေ့ Republican Party အတွေ့မဟာဗျူဟာရေးဆွဲသူစူဇီဝိုင်းကိုရွေးချယ်လိုက်ပါတယ်။အမေရိကန်သမ္မတရုံးမှာဩဇာအမြောင်ဆုံးဖြစ်တဲ့အိမ်ယူရောအရာရှိချုပ်တာဝန်အတွေ့သမိုင်းမှာပထမဆုံးအမျိုးသမီးကိုတာဝန်ပေးဖို့ဒေါ်နယ်ထရန့်ကရွေးချယ်လိုက်တာဖြစ်ပါတယ်။စူဇီဝိုင်းဟာတန်းတန်းခံနိုင်သူထက်မြက်သူစမ်းစစ်ဆန်းတဲ့အမြင်ရှိသူအများလေးစားခံရသူဖြစ်တယ်လို့ရွေးကောက်ခံသမ္မတထရန့်ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။သူကအခုရွေးကောက်ပွဲမှာထရန့်ပြန်လဲအနိုင်ရဖို့အဓိကကြတဲ့မဲဆွယ်စီယုံရေးမန်နေဂျာနှစ်ယောက်ထဲကတယောက်ဖြစ်ပါတယ်။စူဇီဝိုင်းဟာ1980ပြည့်နှစ်ပိုင်းကလည်းရော်နယ်ရေဂန်သမ္မတဖြစ်လာရေးမဲဆွယ်စီယုံပွဲအဖွဲ့မှာပါဝင်ခဲ့တယ်လို့2018ခုနှစ်ကဖလော်ရီဒါပြည်နယ်မှာ Republican Party ဝင်ရွန်ဒီစန်ဒစ်ပြည်နယ်အုပ်ချုပ်ရေးမှူးအရွေးခံရအောင်ကြိုးပမ်းပေးခဲ့သူတယောက်လည်းဖြစ်ပါတယ်။ထရန့်ဆိုတာတည်းမှာပါမယ်ဝင်ကြီးတာဝန်တွေကိုတော့လာမယ့်ရက်ပိုင်းသတင်းပတ်ပိုင်းတွေအတွင်းမှာရွေးချယ်မယ်လို့မျှော်လင့်ရပါတယ်။ဝင်ကြီးအဖွဲ့ထဲမှာကာကွယ်ရေးနဲ့နိုင်ငံခြားရေးဝင်ကြီးဌာနဝင်ကြီးတွေအပါအဝင်ဝင်ကြီးဌာန15ခုအတွက်ဝင်ကြီးအဖွဲ့ဝင်တွေကိုသမ္မတကရွေးချယ်ခန့်အပ်မှာပါ။ဒီချိန်ထဲမှာလည်းအမေရိကန်ကုန်သွယ်ရေးဆိုင်ရာကိုယ်စားလှယ်ထောက်လှမ်းရေးဌာနညွှန်ကြားရေးမှူးနဲ့အိမ်ပြိုတော်အရာကြီးချုပ်စားတဲ့တာဝန်တွေကိုဝင်ကြီးအဆင့်နဲ့တန်းတူအကြီးအကဲနေရာဆင်နေရာကိုလည်းခန့်အပ်ထားမှာပါ။သူသမ္မတနဲ့အိမ်ပြူတော်အကြီးအကဲယာရုကလွယ်လို့အခြားတာဝန်အဆင့်ယာရုခံထားမှုတွေမှာအထက်တွတ်တော်ရဲ့အတီးပြုချက်ရယူရမှာဖြစ်ပါတယ်။